မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတွေကျဆင်းလာပြီးတော့ကာကွယ်ဆေးထိုးပြီးသူအရေအတွက်ပိုများလာတာကြောင့်ပြည်တွင်းနဲ့နိုင်ငံတကာခီးသွွားထိန်းချုပ်မှုအကန့်အသတ်တွေကိုဒီကနေ့တနင်္ဂနွေနေ့မှာစပြီးတော့ဖြေလျှော့ပေးလိုက်ပါတယ်ပြီးခဲ့တဲ့လတွေအတွင်းကတော့ကိုဗစ်လိုင်းပြင်းထန်ခဲ့လို့အာဏာပိုင်တွေကတနိုင်ငံလုံးမှာအသွားအလာကန့်သတ်ထားခဲ့တာပါဒါပေမဲ့လည်းကာကွယ်ဆေးထုံးလုံးအချိန်ရလာပြီးတော့ကူးစက်မှုကျဆင်းလာတဲ့အမျှကန့်သတ်ချက်တွေကိုလည်းလျှော့ချစီးပွားရေးလုပ်ငန်းတွေကိုလည်းပြန်လည်ဖွင့်လှစ်ပြီးအလုပ်သမားတွေလည်းလုပ်ငန်းကွင်တွေစီကိုတဖြည်းဖြည်းပြန်လည်ဝင်ရောက်နေတာပါမလေးရှားဝန်ကြီးချုပ်ဆပ်ရီယာကုပ်ကကာကွယ်ဆေးအပြစ်ထိုးပြီးသားသူတွေအနေနဲ့လွတ်လွတ်လပ်သွားလာခွင့်ရှိပြီးတော့အထူးတလဲခွင့်ပြုချက်တွေမလိုပဲနိုင်ငံသားထွက်ခွာခွင့်ရှိတယ်လို့ရုပ်သံကနေကြေညာသွားပါတယ်ဒီကပ်ပေကြောင့်ဒီနှစ်အစောပိုင်းကတည်းကစလို့မလေးရှားနိုင်ငံမှာပြည်내ချင်းကူးလူဆက်ဆံတာကိုကန့်သတ်ထားခဲ့တာပါအခုတစ်ခါမှာတော့မလေးရှားကျန်းမာရေးဌာနကထုတ်ပြန်ကြရဲ့နိုင်ငံလူဦးရေ90ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပြီးကြောင်းဖော်ပြထားပါတယ်လူဦးရေ32သန်းရှိတဲ့မလေးရှားနိုင်ငံဟာအရှိတောင်အရှမှာလူထုကိုအမြန်ဆုံးကာကွယ်ဆေးထိုးပေးတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့မှတ်တမ်းတွေအရလူ 2.3 သန်းကိုကိုဗစ်ကူးစက်ခဲ့တာမှာလူပေါင်း 2,900 ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ